လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကခံများများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်လူငယ်တွေအကြောင်းကိုပြီးခဲ့တဲ့နှစ်တကူတကြံနဲ့တွဲပြီးပြောပြခြင်းပါတယ်။တကြံနာနီးတော့လူငယ်တွေလှုပ်လှုပ်ရွရွဖြစ်နေကြတာအထူးသဖြင့်သပင်ညက်ဆိုင်တွေမှာပေါ့။သပင်ပုံစံအစမ်းသူ့ထက်ငါထူးအောင်ထွင်ညက်ညက်ကြအယောင်တွေကိုစူးရဲနေအောင်စိုးနေကြတဲ့လူငယ်တွေကိုကျွန်တော်မေးကြည့်ပါတယ်။တင်းကြံဆိုတာဘလို့နားလဲလဲလို့အများစုရဲ့အဖြေကတော့အာဒါအပြတ်ကဲရမယ်ပွဲတော်ပဲလို့သူတို့မြင်ကြပါတယ်။တကြံမှာအကျိုးရှိတာလုပ်မယ်တရားရည်တာဝင်မယ်လို့တွေးထားတဲ့ရည်ရထားတဲ့သူငယ်တွေရှိပေမဲ့ဒါကအနည်းစုပါအများစုကတကယ့်ကိုကဲဝဲကြီးလို့မြင်ထားတဲ့အပေါ်ကျွန်တော်မအံ့ဩပါဘူးဘာကြောင့်လဲဆိုတော့မူရည်ဈေးဝါးတွေအလွယ်တကူသုံးနိုင်တဲ့သကြံပတ်စံတွေခက်ကြမ်းကြမ်းဖြုံးပြီးနေရာအနည်းငယ်မှာပဲတွန်းထိုးကြက်ညက်နေတာကိုစီကားတယ်လို့ထင်ခဲ့တဲ့သကြံကဆယ်စုနှစ်တွေချီပြီးတော့ရှိခဲ့တာကိုအဲ့ဒီတုန်းကပြည်သူတွေရဲ့ရင်ဖွင့်တာဖြစ်တဲ့တန်ကြပ်ဆိုတာလည်းမရှိခဲ့ကြဘူးလေအမောင်ခစ်ထဲမှာရတဲ့လွတ်လပ်ခွင့်ဆိုတာရုပ်ပိုင်းဆိုင်ရာတချို့ပဲဖြစ်နိုင်မယ်လို့ကျွန်တော်နားလည်ပါတယ်။နံပိုင်းဆိုင်ရာဖြစ်တဲ့ရင်ဖွင့်ခွင့်တို့ဝေဖန်ထောက်ပြဖို့အခွင့်အရေးဆိုတာမရခဲ့ပါဘူး။အဲ့တော့လွတ်လပ်ခွင့်ဆိုတာတကြံနဲ့တွဲပြီးတော့စဉ်းစားရင်အစမ်းအပြားတွေဝတ်စားဆင်ရင်မှုနဲ့ငွေရှိရင်ထင်တယ်လို့ရမ်းမယ်ဆိုတာမျိုးပဲနားလည်ခဲ့ကြမှာပေါ့။ကျွန်တော်ကပြောပါတယ်။ဥရုငငယ်တော့ဆိုရင်သပင်ရှိထားရင်လမ်းတရေဆိုပြီးတော့ကဒုံးတွေလေးခွက်ကြားအရိတ်ခံရတာတွေရှိတယ်လို့ပြောတော့အဲ့မှာကလေးတွေကတော်တော်ကြမ်းနဲ့ခစ်ကြည့်ပါလားလို့ရေရွတ်ကြပါတယ်။ကျွန်တော်ကတော့အခွင့်အရေးဆိုတာရဲ့အတွေးအခေါ်ရဲ့အဲ့ဒီနှစ်ခုကိုစဉ်းစားမိသွားတာပါအခွင့်အရေးဆိုတာကတော့ဗျာကိုယ်ခေါင်းပေါ်မှာရှိတဲ့သဘင်ကိုကိုယ်နှစ်သက်တယ်လို့ထားခွင့်ရှိတာပေါ့အတွေးအခေါ်ဆိုတာကတော့ဘယ်သဘင်ပုံကိုဘာကြောင့်ထားတယ်လဲဆိုတာမျိုးကအစလူတယောက်ရဲ့ဘဝမှာအပြုအမူတွေအကျင့်အကြံတွေဖြစ်လာပြီးပြီးတော့မှရလတ်တွေထွက်လာတာမျိုးကိုပြောတာပါကျွန်တော်တို့ငငယ်တုန်းကဟစ်ပီရင်ကျင်းမှုကိုတချို့လူငယ်များမိမိနားလည်တယ်လို့ကြင်ကြံကြတာမှတ်မိပါသေးတယ်ဟစ်ပီဆိုတာအတွေးခေါ်ကအစလွတ်လပ်တယ်လို့နားလည်ကြသလိုအပြုတ်မှုအားဖြင့်လဲပကာသနာတွေမလုပ်ဘူးဟန်ဆောင်ချင်းကိုယူမုန်းတယ်စားသဖြင့်ပေါ့လေအပိုတွေမလုပ်ဘူးပေါ့ဝတ်ကောင်းစားလာတွေတတ်တတ်ရဝတ်ပြီးတော့မှတယောက်နဲ့တယောက်ဟန်ဆောင်နေတယ်ရင်ကျေးကျင်အောင်ဆောင်နေကြတယ်ဆိုတဲ့လူတွေကြားမှာဒီဟစ်ပီဆိုတဲ့လူတွေကတော့ဂျင်းမောင်းပြီးတထဲကိုနှစ်ပတ်လဲဝတ်ကျင်ဝတ်မယ်စိတ်မပါဘူးဆိုရင်လမ်းမှာတွေ့တာတော့ဟန်ဆောင်နှုတ်ဆက်မနေဘူးကို့အတွေးနဲ့ကို့ခံစားချက်အတိုင်းကိုသွားမယ်ဂီတဆိုရင်လဲပေါက်ကွဲမယ်စားတဲ့ဖြစ်ပေါ့ကျွန်တော်တို့လူငယ်တွေဟာဟစ်ပီဆိုတာကိုအဲ့ဒီလိုနားလည်ခဲ့ကြတဲ့သူတွေများပါတယ်ဒါကြောင့်လဲကပတ်ကောင်းတွေမှာ peace လို့ခေါ်တဲ့ငြိမ်းချမ်းရေးသင်္ကေတတွေချိတ်ပြီးတော့လမ်းတလာခဲ့ကြတာကိုလည်းကျွန်တော်မှတ်မိပါတယ်အဲ့ဒီလူငယ်တွေဟာငြိမ်းချမ်းအကြောင်းတကယ်လဲပြောခဲ့ကြသလိုအဲ့ဒီအထက်ကပဲတချို့တွေကအုပ်စုဖွဲ့ပြီးတော့ချင်းရိုက်ကြတာတွေလည်းရှိခဲ့တာပါပဲဟစ်ပီရင်ကျင်းမှုဆိုတာကိုကိုနားလည်သလိုအတိတ်ဘက်ဖွင့်ပြီးတော့ကိုထင်သလိုကျင့်ခဲ့ကြတာကိုကျွန်တော်ပြောတာပါအဲ့ဒီတုန်းကရလကတော့လမ်းတရေလို့အခေါ်ခံခဲ့ရတာတွေပဲဖြစ်ပါတယ်။အဲ့တော့အဲ့ဒီခက်ကိုပြန်ကြည့်တဲ့အခါမှာခေါင်းပေါ်မှာသပင်းအောင်လွတ်လပ်ခွင့်မရှိဘူး။အတင်းဖန်းချုပ်တယ်၊ကဒုံးရိတ်တယ်။အဲ့ဒီလူတွေလွန်ခဲ့တယ်။အဲ့ဒီလူတွေအမတန်မှတရားလက်လွန်လုပ်တယ်။ဒါပေမဲ့အုပ်စုဖွဲ့ပြီးတော့ချင်းရိုက်ကြတဲ့ပောက်ကွဲမှုတွေကိုလည်းကျွန်တော်တို့လက်ခံစရာမရှိပါဘူး။တချို့အဲ့ဒီခက်လူငယ်ကပြားဆရာတွေကကိုယ့်သပင်းကိုလွတ်လပ်ခွင့်ကိုရအောင်ထိန်းတယ်။ကိုလည်းထိန်းသိမ်းပြီးတော့ခက်အတွက်အမှုပညာအတွက်ကြပြာကောင်းတွေရေးခဲ့ကြတာတွေတကယ်ရှိခဲ့ပါတယ်တစ်ဆက်တည်းမှာပဲအခုခေတ်လူငယ်တွေကိုကျွန်တော်ပြောပြမိတာသပင်းရှင်းရှင်းရှေးမရှေးရှေးအယောင်ဆိုးဆိုးမဆိုးဆိုးဟိုးတခါကကျွန်တော်တို့ငယ်စဉ်အမောင်ခေတ်မှာတစွန်းတစလေးတန်ကြထိုးခွင့်ရခဲ့တုန်းကနမူနာတွေကိုကျွန်တော်ပြကြင်တာပါအဲ့ဒီတုန်းကစနစ်ရဲ့အလွဲအချော်တွေနိုင်ငံသားတွေရဲ့နင့်နာဆုံးရှုံးမှုတွေကိုပြည်တွင်းစစ်ရဲ့စိုးချိုးအနာရယတွေကို၆လုံးပတ်ပုံသဏ္ဍာန်နဲ့တန်ကြထိုးတရုတ်ဖော်ခဲ့တဲ့လူငယ်တွေတစ်ဖွဲ့ပြီးတစ်ဖွဲ့အဖန်ခံရခေါင်းဆောင်ကိုဆွဲသားရင်ဒုတိယခေါင်းဆောင်ကဆက်ပြီးတော့တန်ကြတိုင်းသူ့ကိုဖမ်းခေါ်သွားရင်တတိယခေါင်းဆောင်ကလုံကြီးတို့ပြင်ဝတ်ပြီးတော့စင်ပေါ်ရဲရဲတက်သွားမိုက်ခရိုဖုန်းကိုကန်တိုက်ပွဲဝင်အဲ့ဒီလိုပေါ့လေအဲ့ဒီခစ်တွေအကြောင်းကိုကျွန်တော်ပြောပြပြပါတယ်ခစ်လူငယ်တွေဟာတုံချမ်းချမ်းဘုံတန်ထက်စားရင် DJ ပုတ်တန်ကိုပို့ပြီးတော့ရင်းနှီးကျွမ်းဝင်တဲ့သဘောမျိုးရှိပါတယ်ဒါပြဿနာမဟုတ်ပါဘူးတကယ်တော့ကရိယာတစားပလာတွေထက်အတွေးအခေါ်အမှုကျင့်ကသာပဓာနာမဟုတ်ပါလားသူတို့ခင်မှာသူတို့နှစ်သက်တဲ့ဒုတိယမျိုးစားကိုသူတို့ရွေးချယ်ကြပါလိမ့်မယ်ရွေးချယ်ခြင်းဆိုတာသူတို့ထံမှာပဲရှိတယ်ပါလေဘယ်အမျိုးစားကိုပဲရွေးပေါ့ ဘယ်အကြောင်းအရာကိုဘယ်လမ်းကြောင်းစီပို့ဆောင်မလဲဆိုတာပဲကျွန်တော်ဖြင့်အာသာပြင်းပြတည်ကျင်နေမိတာပါခေါင်းစပင်ဘယ်အယောင်ဖြစ်ဖြစ်တိုးတိုးရှေးရှေးငကနှကွင်းပါပါမပါပါလူငယ်လေးတယောက်တိခတ်တီဆိုလိုက်တဲ့နှစ်တကူတေးတန်ကြက်တွေမှာတရားမျှတခြင်းဘက်ကရက်တီပြီးလွတ်လပ်စွာထွက်လာဖို့ကိုပဲကျွန်တော်မျှော်လင့်နေပါတယ်